ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC အခြေစိုက်တဲ့ Netherlands နိုင်ငံ The Hague မြို့မှာထိမ့်သိမ်းထားကြောင်း ICC ကဗိုလ်တုနေ့မှာထုတ်ပြန်ပါတယ်။မူရစ်စေးတိုက်ဖြတ်ရေးမှအရေးယူဆောင်ရွက်ခဲ့တာတွေအတွက်လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ဒူတာတေကို ICC ကဆွဆွဲပြီးတော့ဖာဝရန်ထုတ်ခဲ့တာဖြစ်ပါတယ်။ဒူတာတေကိုဟောင်ကောင်ကနေဖိလစ်ပိုင်ကိုအပြန်မနေလာလေစိတ်မှာဖိလစ်ပိုင်အာဏာပိုင်တွေကအင်ကာနေကဖမ်းဆီးခဲ့တာပါ။အဲ့နောက် ICC အခြေစိုက်တဲ့ The Hague မြို့ကိုအထူးလေယာဉ်နဲ့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။လုံထုံးလုံနည်းနဲ့အညီဒူတာတေအတွက်ကြိုတင်ကာဝယ်တဲ့အနေနဲ့ဆေးဘက်ဆိုင်ရာစောင့်ရှောက်မှုတွေကိုလေစိမ့်မှအစင်သည့်ပြင်ပေးထားခဲ့တယ်လို့တရားရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒူတာတေကိုတင်ဆောင်လာတဲ့လေယာဉ်ငယ်ကိုအရေးပေါ်သူနာပြည့်ရင်တစ်စင်းနဲ့အတူဘတ်စကာနစီကအသင်းစောင့်နေတာကို The Hague မြို့က Rotterdam လေစိမ့်မှာတွေ့မြင်ရပါတယ်။အသက်89နှစ်အရွယ်ဒူတာတေဟာရပိုင်းအတွင်းမှာကနဦးရုံးထုတ်စစ်ဆေးခံရမှာဖြစ်ပါတယ်။အဲ့ဒီမှာတရားစွဲရှိနေတွေကသက်သေအထောက်ထားအခိုင်အလုံတင်ပြနိုင်ရင်ပင်မတရားခွင်မှာဆက်လက်ကြားနာစစ်ဆေးနိုင်မှုအတွက်ရချိန်သတ်မှတ်မှာဖြစ်ပါတယ်။တကယ်လို့သာရုံးတင်စစ်ဆေးပြီးအဖြစ်ရှိချောင်းဆုံးဖြတ်ခံရရင်တော့ဒူတာတေဟာထောင်နဲ့တသက်တကျွန်းထိအမြင့်ဆုံးပြစ်ဒဏ်ကိုရင်ဆိုင်ရဖို့ရှိပါတယ်။ဒူတာတေဖမ်းဆီးမှုကိုလူခွင့်အဖွဲ့တွေနဲ့မူရစ်နှိမ်နင်းရင်အတွင်းတရားရုံးတင်စစ်ဆေးပဲတတ်ဖြတ်ခံခဲ့ရတဲ့မိသားစုဝင်တွေကတော့ကြိုးဆိုကြောင်းပြောဆိုကြပါတယ်။ဒါပေမဲ့ဒူတာတေကိုထောက်ခံကြသူတွေကတော့ဖမ်းဆီးမှုကတရားမဝင်ဘူးလို့ဝေဖန်ကြပါတယ်ခင်ဗျာ။